ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ကြမဲ့သူတွေထဲမှာတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်းတွေဟာနိုင်ငံရေးပါတီတွေလောက်နိုင်ငံရေးအရလုပ်ပိုင်권တွေမရပဲဖြစ်နေပါဗါးအခွင့်အရေးတွေတန်းတူရနိုင်မှုရွေးကောက်ပွဲကော်မရှင်စီကိုအကြောင်းကြားပေမဲ့လည်းမထူးဘူးလို့ဆိုပါတယ်တတိပုဂ္ဂလနိုင်ငံရေးသမားတွေကြုံတွေ့နေရတဲ့အခြေအနေတွေကိုတော့မေးမြန်းထားတဲ့ကိုကျော်အောင်လွင်ကဆက်ပြီးပြောပြပေးပါရှင်
နိုဝင်ဘာလ9ရက်နေ့ကျရင်ကျင်းပမဲ့ရွေးကောက်ပွဲဟာ1990ခုနှစ်ရွေးကောက်ပွဲမှာဒုံငါလောက်လွတ်လပ်မှုတွေမရှိဘူးလို့နိုင်ငံရေးပါတီတွေမကဘဲတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်းတွေကပါပြောနေကြပါတယ်1990ခုနှစ်တုန်းကရေဒီယိုနဲ့ရုပ်မြင်သံကြားတွေကနေပြီးတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေရဲ့နိုင်ငံရေးအမြင်တွေကိုတင်ပြခွင့်ရခဲ့ကြပေမဲ့အခု2010ရွေးကောက်ပွဲမှာတော့ဒီခွင့်ရေးတွေကိုမရကြပါဘူး
ရေဒီယို TV နဲ့ရုပ်မြင်သံကြားပေါ့နော်အဲ့ဒီထုတ်လုပ်ခွင့်ပြောဆိုခွင့်မှာတတိပုဂ္ဂလမရဘူးရှင်ပါတီ38ပါတီကိုပဲသူတို့ခွင့်ပေးထားတယ်လေတချို့ပါတီတွေဆိုရင်ပိုစလေလောင်းအနေနဲ့3ဦးရှိတယ်ဒါပေမဲ့3ဦးရှိလဲကိစ္စမရှိပါတီဖြစ်တဲ့အတွက်ကြောင့်သူတို့ဒီခွင့်ရတန်းသူရရယ်ဆိုတော့တတိပုဂ္ဂလကျမတို့ဆိုရင်ဟိုကဖွဲ့စည်းနေတယ်ဆိုရင်ကျမတို့10ဦးဖွဲ့ထားတယ်ဒါပေမဲ့တန်းသူခွင့်ရတော့မရဘူးပါတတိပုဂ္ဂလဖြစ်တဲ့အတွက်ကြောင့်ဒီခွင့်ရကျမတို့မပေးထားဘူး
အဲ့ဒါကတော့ရန်ကုန်တိုင်းလှိုင်မြို့နယ်ကနေပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာဝင်ပြိုင်မဲ့ဒေါ်ယူစာမော်ထွန်းပြောခဲ့တာပါရုတ်တံထုတ်လွှင့်ခွင့်ပေးဖို့ရွေးကောက်ပွဲကော်မရှင်စီကိုအကြောင်းကြားခဲ့ပေမဲ့လည်းအခုထိသူတို့ကိုဘာအကြောင်းမှပြန်မလာဘူးလို့သူကဆိုပါတယ
်နှုတ်နယ်လည်းပြင်ပြပါတယ်ဟိုတိုင်းကော်မရှင်ရောခရိုင်ကော်မရှင်ရောလေလိုအပ်တယ်လို့ဒီဥစ္စာပဲဆိုပြည်သူနဲ့ထိတွေ့မှုမှာဒီရုံမြင့်တန်ကြားကလည်းတိတ်ပြီးထိရောက်တာဟုတ်ကိုယ့်ရဲ့အယူအဆလေးကိုပြည်သူတိုက်ရိုက်တွေ့ရအောင်ပြောချင်တာပေါ့ပြင်ပြပါမယ်လို့ပြောပြီးတော့ကျမတို့ဘာမှအကြောင်းမပြန်ဘူးပေါ့နော်
တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်းတွေအတွက်ရွေးကောက်ပွဲဝင်ရေးတင်ကေတအမှတ်တံဆိပ်တွေကိုလည်းရွေးချယ်ပိုင်ခွင့်မရရှိခဲ့ကြဘူးလို့သူကဆက်ပြောပါတယ
်။ပါတီတစ်ခုချင်းမှာသူတို့တင်ကေတနဲ့သူတို့တင်ပြကြတယ်။ဒီပြည်သူနဲ့မိတ်ဆက်တဲ့နေရာမှာဒီတင်ကေတလေးတွေအရေးကြီးတယ်။နောက်တစ်ခုကမဲသေးတဲ့အချိန်မှာတင်ကေတအဓိကကျသွားတယ်။မဲလက်မှတ်ပေါ်မှာဟိုပါတီနာမည်မပါဘူးချင်းလူပုဂ္ဂိုလ်နာမည်ရဲ့တင်ကေတရဲ့သူကအမှားမှန်ချက်တဲ့အကွယ်ဒါပဲပါမှာဆိုတော့ပါတီတွေကသူတို့ရဲ့တင်ကေတကိုအများကြီးကြိုပြီးတော့မိတ်ဆက်ထားခွင့်ရှိတာပေါ့တတိပုဂ္ဂလကကြတော့တင်ကေတပေးပါတဲ့ဆိုတော့ကျမတို့ပေးတာပေါ့နော်ပေးတဲ့ချိန်မှာအဲ့ဒီတင်ကေတရဲ့တစ်ခုမှခွင့်မပေးဘူးမပေးဘဲနဲ့ဟိုသူတို့နိုင်ငံတော်ကပြန်ပြီးတော့ချပေးတယ်ဆိုတင်ကေတတစ်ခုစီနဲ့ပေးတာပေါ့အဲ့ဒါကိုတင်ကေတကိုသူတို့သတ်မှတ်ပေးလိုက်တယ်ဆိုတော့ကိုကရွေးချယ်ခွင့်မရှိတော့အတိတ်ပဲခေါ်ပြဖို့ခက်ခဲတာပေါ့
ဒေါ်ယူစာမော်ထွန်းအနေနဲ့ဘလို့တင်ကေတမျိုးရပါလဲခင်ဗျာ
ကျမတင်ကေတာပေါ်လုံးလေးပါညမှာတော့လည်းမရွေးတော့ပါဘူးသို့တော့ရွေးချယ်ခွင့်မရှိဘူးလို့ပြောတယ်ဒါပေမဲ့ကျမချက်ချင်းပြောတယ်မိမျိုးသမီးနဲ့ဘောလုံးနဲ့မတင်တော့ပါဘူးဘောလုံးကိုကျမပြင်ချင်ပါတယ်ပေါ့နော်ပြင်ပေးပါပေါ့သို့တော့လည်းဒါလည်းခွင့်မပေးပါဘူးဒီဘောလုံးပါပဲ
တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်းဒေါ်ယူစာမော်ထွန်းပြောခဲ့တာပါသူအားဆိုလို့ရှိရင်ဂျပန်ခေတ်မှာနိုင်ငံတော်အဓိပတိလုပ်ခဲ့တဲ့ဒေါက်တာဘတ်မော်ရဲ့မြေတူဦးလည်းဖြစ်ပါတယ်နိုင်ငံရေးပါတီတွေနဲ့ရပိုင်ခွင့်တွေတန်းတူမရတဲ့အကြောင်းရှင်းပြတဲ့သူနောက်တူကတော့အမျိုးသားလွှတ်တော်မှာဝင်ပြိုင်မဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်းဦးစန်းမြင့်ပ
ါပါတီတွေကတော့ပါတီစာဆောင်တွေထုတ်ခွင့်ရတယ်ဗျာကျွန်တော်တို့တတိပုဂ္ဂလကတော့စာဆောင်ထုတ်ခွင့်မရဘူးနောက်ပြီးတော့ကျွန်တော်တို့အလံလုတ်ခွင့်လည်းမရပါဘူးဆိုင်းဘုတ်တွေပါလေဒီထောင်ခွင့်မရပါဘူးခင်ဗျာနောက်ပြီးတော့ရွေးကောက်ပွဲပြီးတဲ့ကာလမှာလည်းနိုင်ငံရေးဆက်လို့မလို့ဆိုတဲ့ကိစ္စမှာလည်းကျွန်တော်တို့တကမသိကြပါဘူးပါတီတွေကတော့၃ယောက်ရှင်ပြိုင်ရင်ပါတီကဆက်လက်ရည်တည်ခွင့်ရရှိနိုင်မှာဖြစ်ပါတယ်ကျွန်တော်တို့ကတော့နိုင်ငံရေးသမားဖြစ်တဲ့အတွက်ရွေးကောက်ပွဲကာလမှာလည်းကျွန်တော်တို့ရှင်ပြိုင်မယ်ပြီးသွားတဲ့အခါမှာလည်းမြန်မာနိုင်ငံရေးကမပြီးဆုံးတဲ့ကာလမှာရှိတယ်လို့ယူဆရတဲ့အတွက်ကျွန်တော်တို့ကနိုင်ငံရေးကိုဆက်လုပ်မယ်လို့အစီအစဉ်ကတော့ရှိပါတယ်
ရန်ကုန်တိုင်းတာမွေမြို့နယ်ပြည်သူ့လွှတ်တော်ကနေပြီးတော့ဝင်ပြိုင်မဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်းဦးတင်ဆန်းကလည်းနိုင်ငံရေးပါတီတွေနဲ့အခွင့်အရေးချင်းမတူတဲ့အချက်အချို့ကိုရှင်းပြပါလေ
ပါတီရုံးကြတော့သူတို့ရုံးမှာဟောပြခွင့်ရတယ်ကျွန်တော်တို့ကြတော့အဲ့လိုခွင့်ပြုချက်မရနိုင်ဘူးလေစီယုံရင်းလုံးကတော့တတိပုဂ္ဂလကရမ်းခက်ခဲတာပေါ့ဗျာပါတီမဟုတ်တော့လေကိုယ့်ရဲ့ပေါ်ပူလာဖြစ်မှုတွေကိုယ့်ရဲ့စီယုံရင်းအားပေါ်မှာမူတည်ပြီးလုပ်ရတာပေါ့ဒါဆိုတော့ကျွန်တော်တို့မှာပါတီဝင်အားမရှိဘူ
းတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်းတွေနဲ့နိုင်ငံရေးပါတီတွေအခွင့်အရေးတန်းတူမရကြဘူးဆိုပေမဲ့လည်းတတိပုဂ္ဂလသမားတွေစီမှာအာသာချက်တချို့ရှိတဲ့အကြောင်းကိုလည်းဥတင်ဆန်းကရှင်းပြပါတယ
်။အာသာချက်ကတော့ကျွန်တော်တို့ကဗျလွတ်လပ်တယ်ဗျ။မြို့နယ်မှာရှိတဲ့ပြည်သူကိုကိုစားပြုပြီးတော့ကျွန်တော်တို့ကရဲရဲဝင်းပြောလို့ရတယ်ဗျ။ပါတီကတော့သူ့မှာမူဝါဒတွေရှိတော့သူကချင်းချုပ်မှုတွေများတယ်။နောက်တစ်ခုကကျွန်တော်တို့ကတော့ဒီကမ်မင်းလို့တဲ့ခါမှာဘယ်သူနဲ့မဆိုတွဲလို့ရတယ်။ဟိုဘယ်ပါတီနဲ့ဖြစ်ဖြစ်ဘယ်တတိပုဂ္ဂလနဲ့ဖြစ်ဖြစ်ပေါ့။
နိုဝင်ဘာလ9ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေအဖြစ်ဝင်ပြိုင်ကြမဲ့လူတွေဟာအယောက်90ကျော်ရှိပါတယ်ခင်ဗျာ